တိုက်ပွဲတွေရက်ရည်နဲ့စစ်ဘေးအသင့်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်3ဦးကိုတပ်မတော်ကိုအကြီးညိုပြက်အောင်ဆန္ဒပြခဲ့ကြရဲဆိုပြီးအတရေဖြစ်မှုပုံမှန်900နဲ့တရားဆက်ဆူခဲ့တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးကိုတရားသူကြီးကဒီကနေ့စတင်စစ်ဆေးပါတယ်။တရားဆက်ဆူခံရသူကချင်အရေးလှုပ်ရှားသူတွေရဲ့ရှေ့နေတွေကတော့ဒုဗိုလ်မှူးကြီးရဲ့ဆွဲဆူချက်တွေဟာမခိုင်လုံတဲ့အတွက်ပတ်လက်ပေးဖို့ရှောက်ထားကြပါတယ်။မြကြီးနားမြို့တရားရုံးမှာစစ်ဆေးနေတဲ့အမှုနောက်ဆုံးရအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောကွင်းကနေပြီးတော့ကချင်ငင်းကြီးရဲ့အတွက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့လှုပ်ရှားမှုမှာဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ကျန်နဲ့ဒေါ်နံဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ကညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကဆင့်ခေါ်တဲ့ပထမဒုတိယဂျုံချင်းနေမှာတော့တရားစွဲဆိုခံရသူ၃ဦးကိုအာမခံပေးခဲ့ပြီးတော့ဒီကနေ့တတိယအကြိမ်မြောက်ထုတ်တဲ့ရုံးချင်းမှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကိုတရားသူကြီးကစတင်စစ်ဆေးခဲ့ပါတယ်။ဒုဗိုလ်မှူးကြီးဘက်ကတက်မတော်ကိုကိုစားပြုဆွဲဆိုတာမဟုတ်ဘဲတက်ကိုတိုက်ခါကြအောင်လှုံ့ဆော်နေတာတွေကိုတက်မတော်သားတယောက်အနေနဲ့ကန့်ကွက်တဲ့အနေနဲ့ဆွဲဆိုခဲ့တာဖြစ်ကြောင်းထပ်ဆိုခဲ့တယ်လို့တရားရုံးမှာဒီကနေ့တွားရောက်ရင်းဆိုင်ခဲ့တဲ့တရားဆွဲဆိုခံရသူတဦးဖြစ်တဲ့ဦးလမ်ဆောင်ကပြောပြပါတယ်
။ဟုတ်ကဲ့အဓိကတော့ဒီနေ့ကတော့ဒီကျွန်တော်တို့ဒီဆွေးဆူတဲ့ခေရလူဒုတိယဘုံမူကြီးမြို့မင်းဦးကိုကျွန်တော်တို့စစ်တာပါနော်ကျွန်တော်လူမျိုးဆောင်နဲ့ကိုသောချက်နေရောက်ရဲ့ရှေ့နယ်ဦးမုံဆိုင်တူကျွန်တော်တို့စစ်တယ်ပြီးရင်ကျွန်တော်တို့ဒေါ်နံဘူးအတွက်ကတော့ဇမတ်တော်ဒွိဘူးအနေနဲ့အဓိကစစ်တာပါနော်ခေရလူကိုဒီဘက်ကိုကျွန်တော်တို့ရှေ့နယ်တွေနင်းနေတဲ့အချိန်မှာတော့သူကတော့ဒီသမတော်ရဲ့တရားဝင်ညင်ကြားလို့အမိန့်တွေနဲ့ဆွေးဆူတာမဟုတ်ပဲနဲ့သမတော်ရဲ့အဓိရဲ့စစ်တယ်ဆိုပြီးမှဒီဘက်ကလည်းသမတော်သားတယောက်အနေနဲ့ဆွေးဆူတာစစ်တယ်ဆိုတဲ့ဟာလည်းဒီအဓိကဆက်ဆူသွားပါတယ်ဒီနေ့အဓိကဆက်ဆူချက်ဒီလိုကိုစစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရှင်းနေကြတော့ဒီအမှုကတော့လုံးဝစဉ်ထုံနဲ့မညီတော့ဘူးဒါကိုပါလက်ဖို့အတွက်ပြောဆိုရောက်ထားတာပါเนาะဒါမဲ့တရားသူကြီးကဒါကိုလက်မခံတဲ့ပုံစံတော့ဖြစ်တာပါเนาะဆိုတော့အခုကျွန်တော်တို့ရဲ့ရှင်းနေကြတော့ဒီစစ်ပြီးနေတရားလက်ပြောဆုတ်ကိုကျွန်တော်ဒီအမှုဆေးဆက်ဖို့အတွက်ရောက်လာပြီမယ်လို့ဒီကတော့အဲ့လိုမျိုးပြောဆိုထားပါတယ်ကျွန်တော်တို့
အခုလိုမျိုးဒုတိယဗိုလ်မှူးကြီးဘက်ကဆွဲဆိုမှုတွေဟာမမှန်ကန်ကြောင်းနဲ့သူတို့အနေနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကဲတင်နိုင်ရေးငြိမ်းချမ်းချမ်းနဲ့ပဲလူလူကဆန္ဒပြခဲ့ကြတာဖြစ်လို့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားကြမှာဖြစ်တယ်လို့လည်းတရားဆွဲဆိုခံရသူနောက်တဦးဖြစ်တဲ့ဦးဇော်ချက်ကပြောပါတယ်
တပ်တော်သားသူ့ရဲ့ကိုစားမပြုတ်တဲ့အတွက်ကြောင့်ဒါအမှန်ဆိုမလို့တင်လို့ထိုက်တဲ့မဆွဲတင်တဲ့ဒီနေ့ချက်ချင်းပလတ်တင်တဲ့အမှုတစ်ခုဖြစ်တယ်လို့ကျွန်တော်အညိုယူဆမိတယ်သူတို့ကကာကနာနာကွန်ကရစ်နဲ့ကိတဲ့ဟာကိုသူကရောနော်ပြီးမှရန်တမ်းပြီးမှသူတို့ဘာမှမဆိုလို့လုပ်ရတဲ့ဆိုတဲ့ပုံစံမျိုးနဲ့သူတို့လုံမဲ့ကြပုံစံအတိုင်းနဲ့လုပ်တယ်လို့ပဲကျွန်တော်ထင်နေကြအညိုတုံ့တက်တယ်ကျွန်တော်တော့
ငင်းငင်းစွာလူလူဆန္ဒထုတ်ဖော်နေသူတွေကိုအခုလိုပုံမှန်အမျိုးမျိုးတက်ပြီးတရားဆွဲဆိုနေတာကတော့တိုင်းရင်းဒေသကစည်ရေးပြဿနာနဲ့လူလူကြုံတွေ့နေရတဲ့ဒုက္ခတွေကိုအမှန်တကယ်ပြည်လဲအောင်ဖြစ်ရှင်းနိုင်မယ်နီးလမ်းမဟုတ်ဘူးလို့တရားဆွဲဆိုခံရသူတွေကပြောပါတယ
်အဓိကတော့ကျွန်တော်တို့ဟာစစ်တောင်ကျွန်တော်တို့အားလုံးထိခိုက်နေတဲ့ဤသူတွေအားလုံးအတွက်မိသားစုတွေအားလုံးအပေါ်တက်ကြီးရွယ်ဟိုကလေးမိခင်ကိုယ်ပိုင်ဆောင်ကအစပေါ့နော်အားလုံးရဲ့ဒီလိုမျိုးရင်ဆိုင်နေရတဲ့ထက်ထက်တန်တန်တဲ့ဒီလိုမျိုးထွက်ပြေးပြီးမှအန္တရာယ်ရှိနေတဲ့အနေအားကိုနိုင်ငံတော်အစိုးရကလည်းမြန်ဆုံးကြေတင်ပြီးမှမိရဲ့ဤသူတွေကိုမြန်ဆုံးကြေတင်ဆောင်ရွက်ပေးပါဆိုတဲ့ဟာကျွန်တော်တို့ကဒါဟိုနိုင်ငံတော်အစိုးရကိုကျွန်တော်တို့ကဝင်းချမ်းစွာဆန္ဒထုတ်ပေါ်တာပဲဘလို့ကမစော်ကားတဲ့ဟာမဟုတ်ပဲနဲ့ကျွန်တော်တို့ကဒါဤသူတွေကိုကြေတင်ပေးပါဆိုတဲ့ဟာပဲကျွန်တော်တို့ကဆန္ဒထုတ်ပေါ်တာပဲဒါဒီအပေါ်မှာဒီလိုမျိုးတို့တတ်မတော်ဘက်ကလည်းကျွန်တော်တို့ကိုဒီတစ်ဖက်ကပြောမယ်ဆိုရင်ဒါစိတ်သက်စစ်စင်ရဲ့ဒီချင်းချောက်တဲ့ပုံစံတရားဆွေးဆူမှုတွေကျွန်တော်တို့လှုပ်ဆောင်တာကတော့ကျွန်တော်တို့လည်းတော်တော်လေးကတော့ဒီဝန်နေမိတာပေါ့နော်တို့ဘက်ကလည်းကျွန်တော်တို့ကိုဒီလိုမျိုးတရားဆွေးဆူတာတွေဒီဆွဆွဲချက်တွေဟာကျွန်တော်တို့အပေါ်မှာခိုင်လုံကြီးကြမှုဘာမှမရှိပဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးဆွဆွဲပြီးမှတရားဆွေးဆူတာကတော့အခြေအနေကတော့ရှင်မပြေဘူးလို့ကျွန်တော်ပြောလို့ရတာပေါ့နော
်။ဦးလမ်ဆောင်ပြောပြပေးသွားတာပါ။ဦးဇော်ချက်ကလည်
းပြည်မိနေတဲ့ဒုက္ခရောက်နေတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားတဲ့အလီလီကြိုးစားမှနောက်ဆုံးကျမှအဲမရတဲ့ချိန်မှာကျွန်တော်တို့ကဒါမျိုးတေယောဝင်ညင်းစုစီတင်းနေမှလုံးတဲ့လုံးရပေါ်မှာအဲပုံမှန်900တက်ပြီးမှစွဲတယ်ဆိုတော့ဒါတရားနာတမှုကလုံးဝမရှိဘူး။အဲကြောင့်ဒါမျိုးလုပ်တယ်ဆိုတော့လူသူတယောက်ရဲ့ဒုလတ်ဆိုတာပြောဆိုပိုက်ခွင့်ဆိုတဲ့ဥစ္စာမှာတော်တော်လေးထိပါလာတဲ့အနေထားရောက်တယ်လို့ကျွန်တော်အရင်တုံ့တက်တယ်မှာ
။အခုလိုမျိုးကချင်ကောင်းဆောင်တို့ဦးကိုအတရေဖြတ်မှုပုံမှန်900နဲ့တရားဆွဲဆိုထားတဲ့အမှုကိုတော့လာမယ့်ဂျွန်လ၄ရက်နေ့မှာထပ်မံရုံးချင်းသတ်မှတ်ထားပါတယ်။သူတို့ကိုဆွဲဆိုထားတဲ့ပုံမှန်900ကတော့မိသူမဆိုတခြားတဦးကိုအတရေဖြတ်မှုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ပြစ်ဒဏ်နှစ်ရပ်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်
။မဆုမမရှင်